နိုင်ကွန်းအင်ပြောပြခဲ့တာပါရှင်။အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကိုလည်းအလှည့်ပေးပါရစေရှင်။အာဏာရ NLD ပါတီကကြိုးပမ်းနေတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလက်တွေ့မကျတဲ့အခြေအနေဖြစ်တာမို့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲရေးအတွက်တိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းသွားရမယ်လို့60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဟောင်းတွေစုဖွဲ့ထားတဲ့ UNDP ညွညွသောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီကပြောလိုက်ပါတယ် NLD အစိုးရရဲ့မူဝါဒတွေပေါ်အာရကျေနပ်မှုမရှိတဲ့အတွက်ဆိုပြီး60ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းတချို့နဲ့တိုင်းရင်းသားခေါင်းဆောင်တွေကနိုင်ငံရေးပါတီတရအဖြစ်စုဖွဲ့ခဲ့ကြတာဖြစ်ပါတယ်ဒီသတင်းတော့ကိုစော်ထက်စုံစမ်းမေးမြန်းသတင်းပေးဖို့ထားပါလေရှင်
ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာတဲ့ဖွဲ့စည်းပုံအသစ်ပြန်ရေးဆွဲတာကပိုပြီးလက်တွေ့ကျနိုင်ကြောင်း1990ရွေးကောက်ပွဲအနိုင်ရအမတ်တွေနဲ့ UNA အဖွဲ့ဝင်တိုင်းသားပါတီတချို့ပူးပေါင်းဖွဲ့မယ်ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ခေါင်းဆောင်တွေကပြောလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆက်သွားမယ်ဆိုရင်ရှစ်လေးလုံးလူလူလှရှားမှုမှာတောင်းဆိုထားတဲ့လူလူလူသားရဲ့ဒီမိုကရေစီကိုမရနိုင်ကြောင်းလက်ရှိအာဏာရအစိုးရရဲ့မူဝါဒတွေအပေါ်မှာလည်းကျေနပ်စရာမရှိတဲ့အတွက်အခုလိုပါတီထူထောင်မှုဆုံးဖြတ်ရတာလို့ပါတီခေါင်းဆောင်အဖြစ်ကနဦးတောင်းပြီးခံထားရတဲ့စောနိုင်နိုင်က VOA ကိုပြောပါတယ
်ဒီ NLD ပါတီကလုပ်တဲ့လုပ်ရည်ကိုကျွန်တော်မကြောက်ဘူးရတော့ကျွန်တော်တို့က2008ဥပဒေကတန်းတူပြီးတော့ကောင်းကျေးရှိမှုဘယ်တော့မှမပေါ်ဆောင်နိုင်ဘူးလေ2008နဲ့တွားပြီးတော့လုပ်ပြီးတော့ပြည်နဲ့တောင်းစားနေတဲ့ပုံစံမျိုးလက်မခံရတော့ဘူးလေဆိုတော့ကျွန်တော်တို့လည်းဒီအရင်60ခုနှစ်အခွဲကဒီလိုမျိုးမရဘူးအပြင်ပါတယ်ကျွန်တော်လွတ်ပြောက်စားတရားဝင်ဆိုတော့ဘာလို့လုပ်ပြအောင်ဖြစ်တော့ဒီလိုတွားလို့ဆိုတော့ပါတီဖွဲ့ရမယ်ဆိုပြီးတော့အဲ့လိုစကြကြကြပြီးတော့လုပ်ကြတယ်အခု MA လွတ်ပြောက်စားရှင်းချက်ဆရာမရှိဘူးဘာမှရည်ရမလုပ်ဘူးအခုမှကော်မတီရောက်ခဲ့တာပဲရှိတယ်အန်ယရီပါတီကကျွန်တော်ယုံကြည်အားကိုးတော့မရှိဘူးဆိုရင်ရှားတဲ့ကြကျွန်တော်အဲ့ဒါပါတီဖြစ်ခံရတာပါဗျာ
လက်ရှိအာနာယ NLD အနေနဲ့တက်တန်း3နှစ်ရှိလာပြီဖြစ်ပေမဲ့လွတ်တော်တွင်းလွတ်တော်ပြင်ပနိုင်ငံရေးအင်အားစုတွေနဲ့ဟန်ချက်ညီညီမသွားနိုင်တယ်လို့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုရွေးကောက်ပွဲကာလကလေးကကတိပေးထားတဲ့အတိုင်းမဆောင်ရွက်နိုင်တဲ့အတွက်ဒီအခက်အခဲကိုတိုင်းသားပါတီတွေနဲ့ပူးပေါင်းပြီးလွတ်တော်တွင်းနိုင်ငံရေးတဲ့ဝင်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဦးဆောင်သူတော်ဦးဖြစ်တဲ့ David လှမြင့်ကပြောပါတယ
်တက်ကနေဒီအခိုင်အမာရေးထားတဲ့ဖွဲ့စည်းပုံတက်ကလည်းဒီဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုအားလုံးဆောင်ရှားမှုတွေပြောထားတယ်ခဏလို့ဒီဖွဲ့စည်းပုံရှင်ရဲ့ဥပဒေမှာရှိတဲ့4-6တိုင်းကျင်းမှာဆိုပြီးတော့ဒီလိုစကားမျိုးတွေပြောလာခဲ့တဲ့ခါကျလို့ရှင်4-6ကိုပြင်ဆင်နိုင်ရင်းရှိတာကတက်မှာပဲရှိတယ်တက်ကလည်းသူကချင်းပြီးတော့အားလုံးဆောင်ရှားမှုတွေပြောထားတာဘယ်လိုလုပ်ပြီးတော့ဒီရှိကိုပြင်လို့ရပါမလဲပြင်လို့ရတဲ့အားတခုကိုပြင်နေတဲ့အစားအပြင်ရတာတော့ပုံကြီးလက်တွေ့ကြလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲမြင်နေ
ဖွဲ့စည်းပုံခြေကဥပဒေအခန်း12ပုံမှန် 4-3-6 မှာဖော်ပြထားတဲ့အဓိကပုံမှန်တွေကိုပြင်ဆင်လို့ရဆိုရင်ပြည်အောင်စုလွှတ်တော်မှာကိုယ်စားလှယ်မဲ85ရာခိုင်နှုန်းကျော်မှာဖြစ်တယ်လို့ပြည်လုံးကျွဆန္ဒမဲရဲ့ထောက်ဝက်ကျော်ရမှာပြင်ဆင်နိုင်မှာဖြစ်ပါတယ်လွတ်တော်တွင်မဲအများဆုံးအနိုင်ရထားတဲ့ပါတီကဦးဆောင်ပြီးကျန်တဲ့မိဖက်နိုင်ငံရေးအင်အားစုတွေပါတီတွေနဲ့လက်တွဲပြီးတော့အသည့်ရေးဆွဲမယ်ဆိုရင်ရှေ့ဆက်ပြီးသွားဖို့အကောင်းဆုံးအနေအထားဖြစ်ကြောင်း David လှမြင့်ကပြောပါတယ်။ UNDP ပါတီဗဟုအလုံးမှုဆောင်ဥက္ကဋ္ဌအနေနဲ့ကနဦးရွေးချယ်အဆိုပြုထားတာပါ။1990လွတ်တော်ကိုယ်စားလှယ်များအဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်ထွန်းကပါတီဦးဆောင်သူတဦးအနေနဲ့ပါဝင်သွားမှလည်းဖြစ်ပါတယ်။စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA တဲကပါတီခေါင်းဆောင်တချို့နဲ့ဗမာတိုင်းရင်းသားကိုစားပြုစုစုပေါင်းနိုင်ကရှိဦးရှိပြီးအတွင်းရေးမှုနဲ့အမှုဆောင်စည်းရင်းကိုတော့ကြံပြီးနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်